ဦးဝင်းထိန်ခင်ဗျာဦးဝင်းထိန်သည်ပထမအကြိမ်နိုင်ငံရေးအကျဉ်းသားအဖြစ်ကနေ6နှစ်ကြာအကျဉ်းချပြီး1995ခုနှစ်မှာပြန်လွတ်လာပြီးတဲ့နောက်တစ်နှစ်ကြာ1996မှာအဖမ်းခံရတဲ့အချိန်မှာဘာပုံမှန်နဲ့ဘာအကြောင်းပြချမ်းနဲ့ဦးဝင်းထိန်ကိုဖမ်းခဲ့ပါသလဲခင်ဗျာကျွန်တော်ဗိုလ်ကြီးနေမျိုးစင်အခုဖမ်းခံရပုံနဲ့ကျွန်တော်နည်းနည်းနှိုင်းရှင်းကြည့်ချင်လို့ပါ
အဲ့ဒီကျွန်တော်ကကျွန်တော်တို့ဒေါန်ဆန်းစုကြည်ပြန်လွတ်လာပြီးပြန်လဲပြီးလှုပ်ရှားမှုလုပ်နေပြီလုပ်နေတဲ့အခါမှာနိုင်ငံရေးရှေ့ခုံရလာတယ်ရလာတဲ့အခါအဲ့ဒီရလာတဲ့ဟာကိုချိုးနိုင်မှုသူတို့ကတဖြည်းဖြည်းလုပ်ငန်းလေးတွေစလာတဲ့အခါကျတော့အထူးသဖြင့်ဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးအောင်ရှိတို့နားမှာရှိတဲ့တဝိုက်လူတွေကိုတော့မကြင်ဖမ်းတော့မယ်ဆိုတာကိုကျွန်တော်အာယုံကိုရတယ်လို့ဖြစ်တယ်ဒါကြောင့်မလို့ဒီ1996ခုနှစ်မေလ20ရက်နေ့မှာဖမ်းတဲ့အချိန်မှာကျွန်တော်အိမ်မှာအထုတ်ထုတ်ကအစင်းနဲ့လိုအပ်တဲ့ဟာတွေအကုန်လုံးထည့်ထားပြီးမှကောက်ခံငင်ကလိုက်သွားတာပဲ
။
အကြောင်းလဲဆိုလို့ရှိရင်ဒီသူတို့ရဲ့ဖိနှိပ်မှုပုံစံကတိတ်တည်တာတာကို1990ရွေးကောက်ပွဲမှာဖမ်းမခံရလို့နိုင်ငံရမသွားလို့ကြံတဲ့လွတ်တော်အမတ်တွေကိုတောင်ဆန်းစီကစုပြီးတော့မှစီဝေးကြီးလုတော့မယ်ဆိုရက်ဟာစတဲ့တပြိုင်တည်းမှာတခါလေလူဖမ်းမွေးကြီးကစတာပဲ။အဲဒီတော့ကပုံစံနဲ့အခုဘုရားနေမျိုးစင်ဖြစ်တဲ့ပုံစံကတော့အတူတူပဲဗျ။အဲဒီတော့က96ခုဖြစ်တဲ့ပုံစံကတော့လူအများစုပေါ့ NLD ကအများစုကိုဖိနှိပ်တာ။အခုဘုရားနေမျိုးစင်ကတော့တယောက်တည်းဖြစ်တော်လဲပဲ။ဖြစ်ပုံဖြစ်နည်းနောက်ပြီးတော့အာနာဘယ်နဲ့တွဲခုံတွဲခေါ်နည်းကအခုအတိတပုံစံနဲ့ပါပဲဘာမှပြောင်းလဲမရှိပါဘူးကျွန်တော်အဲ့လိုသတိထားမိတယ်အဲ
့တော့ဦးဝင်းတိန်ကို1996ခုနှစ်မှာဘလို့ဆွဆွဲကြဘလို့ပုံမှနဲ့ဖမ်းဆီးခဲ့ပါလေခင်ဗျာထောင်နဲ့14နှစ်တောင်မှချခံခဲ့ရတဲ့ကိစ္စအ
ဲ့တုန်းကဖမ်းတာကအဲ့တုန်းကကြိုင်နေတဲ့ဗိုလ်ချုပ်ကြီးခင်ကျွန်းရဲ့ထောင်လိုင်းရဲ့ပုဂ္ဂိုလ်ဒီပါအကြောင်းပြောရမယ
်ဟုတ်ကဲ့
နိုင်ငံရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကအဲ့တုန်းကသူ့ဘုံမူကြီးတန်းထုံပေါ့အခုတော့ဘုံမူကြီးထောင်တန်းထောင်အခုတော့ခန်းဤထောင်မှာပေါ့ဒီပုဂ္ဂိုလ်ကဒီ88စကြတဲ့ကိုကနိုင်ငံရေးသမားရဲ့နဲ့ပတ်သက်ပြီးတော့ကြိုင်တယ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့တဲ့ကြောင့်မလူတွေအားလုံးကိုသူတော်တော်များသိတယ်ချက်ချကြတဲ့လူတွေသိတယ်အဲ့တော့ကျွန်တော်ကနေထောင်ရတဲ့လွတ်တယ်လွတ်ပြီးတော့မှဒေါန်ဆန်းစုကြည်တို့လုပ်ငန်းတွေအောင်မြင်အောင်လုပ်နေတဲ့အခါကျတော့ကျွန်တော်ကိုထောင်ချဖို့ဆုံးဖြတ်ထားတာကသူပါပဲအဲဗိုလ်ချုပ်ကြီးခင်ကျွန်းကတော့ green light ပေးပြီးသားပေါ့အဲသူကကျွန်တော်တို့အမှုရှာတယ်ရှာတဲ့အခါမှာနှစ်ချက်သွားတွေ့တယ်တစ်ချက်ကပါလဲဆိုလို့ရှိရင် Australia Broadcasting Corporation ဆိုတဲ့ Australia နိုင်ငံက TV အဖွဲ့ ABC ကိုကျွန်တော်ကအင်တာဗျူးလုပ်တယ်အင်တာဗျူးလုပ်တယ်ကျွန်တော်တယောက်တည်းမဟုတ်ဘူးအဲ့ဒီကျောင်းကသူတို့တစ်ဖွဲ့လုံးလာပြီးတော့မှဗိုလ်ချုပ် ABC လည်းအင်တာဗျူးလုပ်တယ်နောက်ဦးဆက်မောင်ဗန္နရေးကအကြမ်းရေးကြီးဦးဆက်မောင်အင်တာဗျူးလုပ်တယ်ဒေါ်ဆန်းစီအင်တာဗျူးလုပ်တယ်အစရှိနေကျွန်တော်ကလည်းဒီနေရာမှာထဲထဲဝင်သိတယ်မလို့ကျွန်တော်ကိုအင်တာဗျူးလုပ်တယ်အင်တာဗျူးလုပ်တဲ့အခါမှာအဓိကအဖြစ်သူတို့နိုင်ငံရေးသုံးသပ်ပြရတာကဒီမကြခင်မှာကျွန်တော်တို့ NLD ကတော့အကြီးကျယ်ဖမ်းနိုင်မယ်ဗာနဲ့တူတယ်ဆိုရင်တစ်ပင်ကြီးတစ်ပင်ကိုထိုးတဲ့အခါမှာတစ်ပင်ကြီးတော့မလဲဘူးပင်စီကိုလည်းမလဲဘူးခိုင်မြခိုင်းတာတွေမှန်သမျှအကုန်လုံးခုတ်တော့မယ်လို့ကျွန်တော်ကကြိုတင်ပြီးတော့ဟောကိန်းထုတ်ခဲ့အကြောင်းအဲ့ဒီဗီဒီယိုမှာပါတယ်အခုလည်းရှိပါသေးတယ်အိမ်မှာ
ဟုတ်ကဲ့
နောက်တစ်ချက်ကတာဝိထောင်မှာကျင်းလက်ခါတဲ့ဤဘာခေါ်တင်လိုက်အခုတော့အဆွဲရောက်နေပြီကိုတင်လိုက်ကကျွန်တော်တို့88ကစပြီးတော့လှုပ်ရှားတဲ့တောင်းချက်ကျောင်းသားအုပ်စုတွေကမင်မာတယောက်ပါပြီးတော့တောင်းချက်က88လှုပ်ရှားမှုနဲ့စရောတောင်းဆန်းစုကြီးရဲ့အထွေလုံညွေးင်းနဲ့ဝေယဝဆတွေအကုန်လုတ်ပေးတဲ့အဖွဲ့ဖြစ်လာတယ်ဤဘာတွေလုံညွေးတာဝန်ကထင်မှာတယောက်ပေါ့လေအဲ့တော့သူကသူ့လှုပ်ရှားမှုနဲ့ပတ်သက်ပြီး89မှာဖန်ခါပြီးတာဝိထောင်ရောက်သွားတာအဲ့ဒါတော့ထောင်မှာညှင်းဆဲခံရတာအခုတော့ဩစတြေးလျမဲလ်ဘုန်းမှာလို့ပြောပါတယ်သူကထောင်ထဲမှာမြို့ရဲခန့်နှင်းဆဲခံရတဲ့ကြောင့်သူ့ကိုအင်တာဗျူးလုပ်တဲ့ခါမှာကျွန်တော်ကဘေးကနေဘာသာပြန်တာအဲ့တော့အဲ့ဒီနှစ်ခုပေါင်းပြီးတော့ကျွန်တော်အပုတ္တမှုဆင်တဲ့9နှစ်နောက်တစ်ခုကဟင်္ဒရနယ်ကဥက္ကန့်ရှင်ဆိုတဲ့လေသမားကြီးလင်မာပဲဆိုင်တယ်သူ့ပစံနဲ့သူ့ပဲဆိုင်တယ်အဲ့တော့မြို့နယ်ကောင်စီဥထားနေစပါးဆိုင်ရမယ်ပြီးပြောတဲ့ခါကျတော့သူ့မှာပဲဆိုင်ပြီးသားမလို့မဆိုင်ပြရဇေနဲ့ပြောတဲ့ခါမှာမြို့နယ်ကောင်စီဥထားမင်းနဲ့အဲ့ဒီမှာဘူရဇာနဲ့ထိုးတယ်ထိုးပြီးတော့နေစပါးဆိုင်ခိုင်းတယ်ဆေကဆိုင်တယ်ဒီဘက်ဒစီမမေရဘူးအဲ့ဒီချက်တွေကိုဥက္ကဋ္ဌရှင်ကဗီဒီယိုရိုက်ပြီးတော့ဒေါန်ဆန်းစီကိုတင်ပြရတယ်အဲ့တင်ပြတဲ့ဗီဒီယိုအခွေကကျွန်တော်ကယူထားပြီးမှဒေါန်ဆန်းစီကြီးအားတဲ့အချိန်ကျွန်တော်ပြပေးမယ်တင်ပြပေးမယ်လို့သူတို့ပြောလိုက်တာအဲ့ဒီကိစ္စကိုနေစပါးစီမံကိန်းကိုကျွန်တော်နောက်ဆက်ဖြစ်တယ်ဆိုပြီးတော့မှအမှုစင်တာကျွန်တော်ဥက္ကဋ္ဌရှင်ရဲ့ဗီဒီယိုလည်းမကြည့်ဘူးဥက္ကဋ္ဌရှင်ပြောလိုက်တော့နားထောင်မှုရဲ့ဒေါန်ဆန်းစီကပြောဖို့အချိန်မရသေးဘူးနောက်တစ်ခါဒီလယ်သမားတွေကိုနေစပါးနဲ့ပတ်သက်လို့နေရာနတ်မှာပြဿနာအမျိုးဆုံးဖြစ်နေဆိုကျွန်တော်တို့သိပြီးသားဆိုတော့ဒါအရေးမကြီးဘူးအရေးမကြီးလို့ကျွန်တော်အဲ့ဒီဗီဒီယိုခွေးကိုဇောရုံမှာပဲတင်ထားတာအဲ့တော့အဲ့ဒီကိစ္စနဲ့နေစပါးစီမံကိန်းဖျက်လို့ဖျက်စီးလုပ်တယ်ဆိုတော့ဆွဆွဲရက်နဲ့9နှစ်ဟုတ်ကဲ့အဲ
့တ
ော့9နှစ်ပေါ့
ဟုတ်ကဲ့အဲ့ဒီဗီဒီယိုခွေးကဦးဝင်းထိန်ကိုယ်တိုင်တော့မကြည့်ရသေးဘူးပေါ့ဟုတ်ကဲ့
ကြည့်တော့မကြည့်ရသေးဘူးဘာမှမကြည့်ရသေးဘူးဒါပေမဲ့ထူးဆန်းတာကအဲ့ဒီအမှုကိုထောင်လိုက်ရနေတရားရုံးတင်တဲ့အခါမှာသူတို့ကအဲ့ဒီကိုကရှင်ဘေးကနားလယ်သမားတွေကိုတက်တည်ခေါ်တယ်တက်တည်ခေါ်တဲ့အခါကျတော့ကိုကရှင်ရောအဲ့ဒီလက်သမားတွေရောတရားသူကြီးကဘာပြောလဲဆိုတော့ရေတင်မိုးကြဒီစဲကလည်းမပေးတဲ့ခါကျတော့မောက်ခွေရတယ်မလောက်ဘူးရေမလောက်ဘူးတရားသူကြီးကမေးတယ်အဲ့တော့အဲ့ဒီစပါးတွေဆိုက်တဲ့ခါမှာခင်ဗျားတို့စပါးဘလောက်ထွက်လဲပေါ့စဲကမှာကိုကရှင်ရောအဲ့ဒီလက်သမားတွေရောတစ်စီးမှမထွက်ဘူးပြောတော့ကျွန်တော်ကရည်တာပေါ့
ဒီရောတရားစီရတရားရုပ်ကိုမလေးမခံမလို့ပါနဲ့ဆိုတာဒါမြင်ခါလေးလေစဉ်းစားကြည့်လေကျွန်တော်နေစပါးဆိုင်တဲ့ဥစ္စာမအောင်မြင်တာဟုတ်အကြောင်းပြပြီးတော့တရားစီရုပ်တင်တယ်သူတို့အဲစီကခေါ်ပြီးတဲ့တက်တေတွေကိုလည်းကွာစပါးမထုတ်ဆိုတာကျွန်တော်မကြည့်ပဲပြနေနိုင်မလဲ
โอเคဘူကြီးဟောင်းနေမျိုးစင်ပေါ့เนาะအားလုံးသိထားတာကတော့သူဟာတွေးလူရေးကိစ္စကိုမြို့သားလူကြီးဖွဲ့ကြုတ်အဖွဲ့ဝင်လူင
စဉ်ကကိုယ်တိုင်လဲအင်တာနက်ကဖေးသူဖွင့်ထားတယ်အဲ့တော့သူဒီဒီ electronic အဲ့ဥပဒေပုံမှန်33ကကြီးနဲ့ညှိနေတယ်ဆိုလို့ရှိလို့ရှိရင်လွန်ခဲ့သောသူဒီဆိုင်ဖွင့်ကြတဲ့ကသူ့ကိုစောင့်ကြည့်ပြီးတော့ဟလာဖမ်းဆီးတာလှုပ်လို့လည်းရတယ်အခုလိုမျိုးထောင်ချတာလှုပ်လို့လည်းရတယ်သို့တော်လည်းပဲအဲ့ဒီတော့ကတော့မလှုပ်ဖဲနဲ့အဲ့တော့ဦးဝင်းထေရောက်အဲ့ဒီကိစ္စကိုဘယ်လိုများသိရှိထားပါလဲခင်ဗျာ
ဘူးကြီးနေမျိုးစင်နဲ့ကျွန်တော်နဲ့ကကျွန်တော်ထောင်အားလှုပ်ပြီးတော့ဇာကနာရဲ့ဖခင်ကြီးဦးနှန်းညွန့်ဆွေရဲ့ရဲ့လေမှာတွေ့တာတွေ့တော့သူကစားပြီးမိတ်ဆက်တယ်သူတက်ကထွက်တာပါနိုင်ငံကိစ္စတွေလှုပ်ဖို့ဝါသနာပါပါတယ်နောက်ပြီးတော့ကျွန်တော်နာမည်လည်းကြားဘူးတဲ့ခါကျတော့ကျွန်တော်နဲ့ပတ်သက်ပြီးဆက်ပြီးနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ကြမှာလို့သူကသူကသူ offer လုပ်တာ volunteer လုပ်တာပေါ့အဲ့တော့ကျွန်တော်လည်းမှတ်ထားပြီးတော့မှအဲဒါဆိုတော့ခေါ်ပါမယ်လှုပ်ရှားရှင်ပြောပါမယ်လို့ပြောထားတယ်တောင်ဆန်းစီလွတ်လာပြီးတော့လှုပ်ရှားမှုတွေစတင်တဲ့ခါမှာကျွန်တော်လည်းကျွန်တော်အတွေ့အမှုရုပ်ဖွဲ့မှာတာဝန်ပြန်ယူရယူပြီးတော့လူငယ်တွေလည်းသူနေရာနဲ့သူပြန်တာဝန်ယူတဲ့ခါမှာသူကလည်းရုံးကိုရောက်လာပြီးသူမလုပ်ပြရမလဲခိုင်းရခိုင်းမှာဘာညာဆိုပြီးတော့ပြောတဲ့ခါကျတော့ရုတ်တရက်ဆိုတဲ့ခါကျသူနဲ့ကျွန်တော်လည်းမသိလည်းမသိသေးဘူးနောက်တစ်ခါကကိုယ့်ရဲ့နေရာအနေထားလည်းကောင်းမရသေးတဲ့ခါကျတော့ကောင်းမိတာဆိုလို့ရှိရင်တော့သွေးဖွဲ့နဲ့လှုပ်လိုက်ပါသွေးဖွဲ့မှာဝင်ပြီးလောက်အပ်ပြပါဆိုသူတက်တက်ကြွရနဲ့လောက်အပ်ပြတာကျွန်တော်တွေ့တယ်အဲသွေးဖွဲ့သွေးလူတိုင်းရင်နဲ့ပတ်သက်သူ့မှာရှိတဲ့ကားနဲ့တောင်ဟိုပို့ဒီပို့တယ်ဒါလည်းကျွန်တော်သူသိနေတယ်ဒါပေမဲ့ဖြစ်လာတာကကျွန်တော်အဲ့ရကျွန်တော်မှတ်မိတယ်သူရုံးကိုရောက်ပေါက်များလာတယ်သွေးလူတဲ့ဖွဲ့တဲ့သွားလာလှုပ်ရှားမှုရှိတယ်ဒါအမှန်တန်ကောင်းတဲ့လို့အားလုံးကလက်ခံတယ်နောက်သွေးလူတိုင်းရင်လှုပ်ရှားမှုစတော့ကအာနာပိုင်နေရတာမျိုးမျိုးစောင့်ကြည့်ချင်းခါရတာတော့မှသူကရေးရင်နဲ့တတိရှိဝင်ပြီးတော့လောက်ကန်ပေးတာအဲ့လိုလောက်ရနေပြီချိန်မှာပါဖြစ်လို့ဆိုတော့ဒေါန်ဆန်းကြီးသွားလာလှုပ်ရှားမှုနဲ့ပတ်သက်လုံယွင်းလိုက်တဲ့ကားကပြက်လို့အစားထိုးတဲ့ခါမှာသူ့ကားကိုအတုံးပြုတ်ဝင်ပေးတယ်အဲ့တော့ဒေါန်ဆန်းကြီးသွားတဲ့နေရာတိုင်းမှာလူငယ်တွေကသူ့ကားကိုစီးတယ်ကျွန်တော်သိပြီသူဟာအနာဘယ်နေရဲ့ရေဒါတွေတော့ရောက်နေပြီရောက်သွားပြီဆိုတော့တေချာပေါက်တွေ့လို့ရတယ်ဘာလို့ကျွန်တော်ကခါပေါင်းများတော့ဘယ်လိုအနေထားမှာချင်းကလာလို့ရှိရင်ဘသူလဲဘယ်ဝါလဲသူတို့သိကျင်တယ်အဲ့တော့အဲ့လိုဒေါန်ဆန်းကြီးရဲ့လုံယွင်းရင်တန်းမှာ၃၄ကောက်လောက်ပါလိုက်ပြီဆိုတာနဲ့မကြခင်သူ့ကိုဆွဲတော့တာပဲအဲ့ဆွဲရကိစားဘိတ်ပြသွားတာလည်းမဆိုင်ဘူးအင်တာနက်ထောင်တာလည်းမဆိုင်ဘူးဒေါန်ဆန်းစုကြည်နာမတဖြည်းဖြည်းနဲ့အနီးကရောက်လာတဲ့သူဟာဘယ်သူလဲအော်ဆစ်ဘောက်ဆိုတော့အာသူတို့ခေါင်းမွေးတွေပဲထောင်ပြီးတော့မှဒီကောင်ဘကောင်လည်းသိကျင်တယ်ဆိုပြီးသူ့ဆွဲတယ်ဆွဲတဲ့ခါမှာသူဘာမှနိုင်ငံရေးလှူရှာမှုမှာထဲထဲဝင်မရှိဘူးပတ်သက်တာမရှိဘူးသို့တော့သူကအင်တာနက်ဖွင့်လာတယ်အင်တာနက်ဖွင့်နိုင်ခဲ့ကြည်စမ်းသူ့ laptop တွေပါတယ်ဆိုတော့သုံးစားတဲ့ပေါ် laptop တွေလောက်တဲ့ဆိုနိုင်ငံညာနဲ့ဆက်သွယ်ဓာတ်ရှိမယ်ဘာတွေရှိမယ်အဲ့အရာတွေနဲ့ညှိပြီးတော့ထောင်ချက်ခံရတာဆိုလိုတာကဒီ mentality ပေါ့အခုတော့ကောင်းဆန်းကြီးကနေပြီးပြည်လျာပြည်ရောင်းနဲ့ကြိုးစားတာကတပိုင်းပေါ့အဲ့ဒီချိန်တုန်းကတော့ဒေါ်ဆန်းကြီးနာမရောက်လာတဲ့လူကဘသူတွေလဲအာဒီကောင်ဘာကြီးနဲ့ကြီးရနဲ့ဆွဲဆိုပြီးတော့လုတ်တဲ့ mentality စိတ်အယူဆအဲ့ဒီအယူဆရကိုနေမျိုးစဉ်ခါတာ
ဟုတ်ကဲ့အဲ့တော့အဲ့ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတခါဘာပြန်မြင်ကြည့်လို့ရပြန်တယ်လေဆိုတော့ဦးဝင်းထိန်တုံးက1986ခုနှစ်ဗိုလ်ချုပ်ကြီးတင်ဦးအတင်းအကျအနာပေးခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမလို့တွေကအရာရှိလူငယ်တွေမခံမရနိုင်ဖြစ်ကြတဲ့ကိစ္စတွေမှာဦးဝင်းထိန်ဟာကိုဒီလဲရောက်ပါဝင်တာမဟုတ်ပေမဲ့လည်းလာရောက်အတီးပေးခြင်းခံရတဲ့အတွက်ကြောင့်အဲ့ဒါနဲ့ပဲဦးဝင်းထိန်ကိုအေးအေးယူခံရတယ်။အဲ့တော့နောက်ပိုင်းမှာဦးဝင်းထိန်ဒီ1988ရှစ်လေးလုံးအရေးတော်ပုံကြီးပြီးသွားတဲ့အခါမှာ NLD မှာဦးဝင်းထိန်ပါဝင်လာတယ်။ခုနပြောသလိုပေါ့ဒေါအောင်ဆန်းစုကြည်နားကိုရောက်လာတယ်။ဒေါအောင်ဆန်းစုကြည်ယုံကြည်အားကိုးစွာနဲ့တာဝန်ပေးရတယ်လည်းခံရတယ်။အဲ့ဒါလည်းပဲသူတို့မကြိုက်လာတဲ့အခါမှာနောက်ထပ်တက်ထဲမှာဝင်းထိန်မျိုးတွေမပေါ်ထွက်လာရအောင်ဆိုတဲ့နမူနာသဘောမျိုးနဲ့ဘူကြီးဟောင်းဦးဝင်းထိန်ကိုထောင်နှံ6နှစ်ချာရနေ14နှစ်ချ14နှစ်ချလို့ပြည်တာတော့မှနောက်တစ်နှစ်ထပ်ထားအဲ့ဒါမျိုးတွေလုပ်တယ်လို့သုံးသပ်ကြသူတွေလည်းရှိပါတယ်။ဘူကြီးဟောင်းဦးဝင်းထိန်ကစစ်တပ်ကသူအပတ်စဉ်ကဖြစ်ပါတယ်အခုဘူကြီးဟောင်းနေမျိုးစဉ်ကစစ်တပ်ကသူအပတ်စဉ်39ကဖြစ်ပါတယ်အဲ့တော့ဒီနောက်မျိုးဆက်ထဲမှာလည်းဒီလိုမျိုးနောက်ထပ်နေမျိုးစဉ်မျိုးတက်ထဲမှာမပေါ်စေရဆိုတဲ့နမူနာနဲ့လုတ်တဲ့သဘောမျိုးရှိနေပါသားခင်ဗျဘူကြီးတို့ကခံခဲ့ရတာနဲ့နှိုင်းရှင်ပြီးတော့ဝေဖန်သုံးသပ်ပြပါ
သူတို့ရည်ရွယ်ချက်ကတော့အမျိုးမျိုးရှိတာပေါ့ခုနကကျွန်တော်ပြောသလိုဘူကြီးနေမျိုးစဉ်ဟာတောင်ဆန်းစစ်ကြီးရဲ့အနာတစ်ခုရောက်လာတော့ဘယ်ဟာအဆက်ထွက်တယ်ဆိုတာဆွဲကြည့်တယ်အဆက်ထွက်တယ်ဒီကောင်ထောင်ချကွာဆိုတဲ့စိတ်တွေသဘောရတဲ့သူခံသွားရတာပဲဒါတစ်ချက်ပေါ့နောက်တစ်ချက်ကခုနခင်ဗျပြောသလိုပဲဟာလာကျွန်တော်တက်မလို့သားဖြစ်ခဲ့ရတဲ့အတိုင်းဦးတက်မလို့ကလုံနေတာဘယ်လောက်ဆန့်ကျင်ရသလဲစ ဆိုတဲ့သူတို့မှအယူဆတယ်အဲ့လိုဖြစ်တယ်ဒါခက်တာသူတို့ကျွန်တော်တို့နားမလဲတာကျွန်တော်တတ်မတော်မမုံဘူးတတ်မတော်သားတွေကိုလည်းမမုံဘူးဒီတတ်မတော်အမတန်စဉ်းစားမိပြီးနိုင်ငံတကာမှာရင်မောင်းတန်းနိုင်တဲ့တတ်မတော်ဖြစ်စေခြင်းနဲ့ကြီးရည်လေးပေါ့အထူးသဖြင့်စိတ်ဓာတ်အနေထားပေါ့တိုင်းသူပြည်သားပြည်သူလူထုကိုရင်ဝဲသားကဲ့သို့သဘောထားတဲ့တတ်မတော်သားဒီပါဝင်တဲ့တတ်မတော်ဖြစ်စေခြင်းနဲ့အဲ့ဒီဖြစ်စေခြင်းနဲ့အတွက်ကြောင့်ကျွန်တော်ဒီမှာဝင်လုပ်နေတာဒါကိုတတ်မတော်မုံဒီလို့လုံးဝမဟုတ်ဘူးတတ်မတော်ဆန့်ကျင်တဲ့လုံးဝမဟုတ်ဘူးစနစ်ကိုကျွန်တော်ဆန့်ကျင်တာသူတို့ဘယ်လိုပဲယူဆယူဆကျွန်တော်ကတော့ကျွန်တော်ကြားရတာဝန်ကနေပြီးဆက်ပြီးထမ်းဆောင်ဖို့ကစိတ်ပိုက်ပြတ်ထားပါတယ
်။နှစ်ရှည်နိုင်ငံရဲ့အကျဉ်းသားဟောင်းဘူကြီးဟောင်းဦးဝင်းထိန်ကိုဆက်သွယ်မေးမြန်းတင်ပြခဲ့တော့ပါခင်ဗျာ။ဘူကြီးဟောင်းနေမျိုးစဉ်နမူနာနှင့်အမျိုးသားပြန်လည်ရင်ကြားစီရေးမျှော်လင့်ချက်များအပိုင်းနှစ်ကိုတော့နောက်သတင်းပတ်စနေနေ့မနေ့ခင်းနဲ့ညနေခင်းတွေမှာဆက်ပြီးတင်ဆက်ပေးသွားပါမယ်။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီငိမ့်ပါ။